ထောင်၃၈၂ခုနှစ်တော်လပိတ်ကျော်၂ရက်၂၀၁၂ဒီဇင်ဘာလ၃၀ရက်တနင်္လာနေ့ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်ပြည်ပဆိုင်ရာထေရဝါဒဘုရားသာသနာပြုတက္ကသိုလ်ထေရဝါဒပတ္တရဏီတိန်တော်ကြီး၌ကျင့်ပဖြစ်လို့အပ်တော်သာဝနေရှင်ကုသလနန္ဒဤဥပတ္တမရ ရဟန်းဖြစ်တွတ်တွင်ချင်းမြောက်တိရန်ကုန်မြို့ဒေါက်တာရဲထုတ်ဦးဒေါ်ချိုချိုထွန်းရွှေကန်းကိုဆေးဆိုင်မိသားစုတို့ဤရဟန်းကအလှူတော်မင်္ဂလာရေစဲချအခမ်းအနာအနုမောဒနာတရားဥပတ္တံပဒဆိုတာကိုကျင့်သီလကိုတိုးမြင့်ပြီးတော့ပြည့်စုံစေတယ်ဆိုတဲ့အစီအစဉ်တစ်ခု သာသနာတော်ရဲ့အစဟာကုကျင့်သီလပဲဖြစ်တယ်။ဒါကြောင့်မို့သီလံသာသနတ္တအာတိသာသနာတော်မှာအစဆုံးလို့ရတဲ့ဟာကုကျင့်သီလပဲ။ရှင်သာမဏေတပါးကိုယဟန်ဖြစ်တွတ်တွင်ချိမြောက်တယ်လို့ဆိုတာ။ထို့ကဲ့သို့ယဟန်ဖြစ်တန်ဃာတော်အရှင်မြတ်များကချိမြောက်တဲ့အခါမှာတရားဓမ္မများကလိုအပ်တဲ့သင်္ကန်းတပိတ်ပရိက္ခရာတို့လူတန်းထောက်ပံ့ကြတယ်။ အဲလိုလူတန်းထောက်ပံ့တဲ့အခါမှာမြို့ကောင်းသားရှင်သာမဏေတပါးကိုကျင့်သီလာတိုးတက်ပြည့်စုံတဲ့ဥပတ္တံပနာလို့ခေါ်တဲ့ယဟန်ဖြစ်ကိုရောက်ဥပရိဘာဝံပတ်တော်လို့ဆိုတယ်။သာသနာတော်မှာပရိုမိုးရှင်းလုပ်တာကကိုကျင့်သီလာနဲ့ပရိုမိုးရှင်းလုပ်တယ်။ကိုရင်ဘဝတုန်းကကျင့်သုံးရတဲ့သီလတဲ့စပေါင်းများစွာမြင့်သွားတဲ့ယဟန်သီလာမျိုးရအောင် ဒီကနေ့သိနေမှာတန်ဃာတော်ရှင်မြတ်များကယဟန်ခံပေးတယ်လို့သူတို့ပြောတယ်။မြတ်စွာဘုရားကိုယ်တိုင်ကလည်းဒီကုသိုလ်တရားတွေရဲ့အစဟာဘာလဲလို့ဆိုတော့မေးခွန်းနဲ့ပတ်သက်ပြီးတော့ဘာဟိယဆိုတဲ့ယဟန်တပါးကိုဟောကြားတဲ့တုတ်တံမှာတတ္တမတိဟတေဘာဟိယအာတိမေဝဝိသောတိဟိကုသလေသူတံမေသူ ကုသိုလ်တရားတွေတဲကအစာဆုံးဖြစ်တဲ့တရားကိုပြည့်စုံအောင်လုပ်ပါစင်ကြယ်အောင်လုပ်ပါလို့ဆိုတယ်။အဲ့တော့ကုသိုလ်တရားတွေရဲ့အစဆိုတာဘာလို့လဲလို့ဆိုရင်သီလင်စသုဝိတုဒ္ဒံအလွန်စင်ကြယ်တဲ့သီလသီလကိုစင်ကြယ်အောင်လုပ်ဖို့ရဲ့ဒိဋ္ဌိစဥစုကမှန်ကန်တဲ့အမြင်တစ်ခုရရှိအောင်ကြိုးစားဖို့ဒီနှစ်ခုဟာသာသနာတော်ရဲ့အစပဲလို့သူတို့ဆိုတာ မျိုးကောင်းသားတယောက်ကိုအခုလိုတန်ဃာတော်ရှင်မြတ်များကယတ္တိစတုထကာမဝါစာရွတ်ဖတ်ပြီးတိတ်နေမှာတန်ဃာတွေရဲ့လှုပ်ထုံးလုံနေအတိုင်းဝိနည်းစည်းကမ်းနဲ့အညီယဟန်ဖြစ်ချိမြောက်လိုက်တယ်လို့ဆိုတာဥပပံပနာဥပရိဘာဝပတ္တမြင့်မြတ်တဲ့အဖြစ်တစ်ခုရောက်ရှိပြီးတော့သွားတယ်။ဘာနဲ့မြင့်ပေးတာတော့ဆိုကိုကျင့်သီလကိုတိုးမြင့်ပေးလိုက်တာ။အဲ့ဒီကိုကျင့်သီလတွေကို တို့မြင့်ပြီးတော့စောက်တည်တယ်အမြင့်ဆုံးအဆင့်ကိုရောက်သွားတယ်။အဲ့ဒီအမြင့်ဆုံးဆုံးရင်ကိုရောက်တာကိုပဲအဲဘာသာကြားတွေမှာပြန်တဲ့အခါဟိုင်ဟာအော်ဒီနေးရှင်းလို့ခေါ်တာကိုရင်ဘဝဆိုတာအနီရှယ်အော်ဒီနေးရှင်းပေါ့အစပြိုးတဲ့အော်ဒီနေးရှင်းတစ်ခုအခုအားကြတော့ဟိုင်ဟာအော်ဒီနေးရှင်းဆင့်မြင့်ပေးတဲ့အော်ဒီနေးရှင်းပေါ့အဲ့ဒီလိုအော်ဒီနေးရှင်းလုပ်တဲ့အခါမှာကုသိုလ်ရှင်များက သင်္ကန်းတပိတ်ပရိက္ခရာလှူဒန်းပြီးတော့ဒီခန္ဓာကြွရောက်ချိမြောက်ဖို့ဆရာတော်တန်ဃာတော်များကိုပင့်ဖိတ်ပြီးတို့ဆရာတော်တန်ဃာတော်များရဲ့ဂုံကျေးဇူးတန်ဃာရဲ့ဂုံကျေးဇူးသာသနာအတွက်လှူဒန်းထောက်ပံ့ကြတယ်။အဲ့တော့သာသနာဆိုတာဟာသာသနာအသက်ဆက်ဖို့အတွက်အခုလိုအမျိုးကောင်းသားတွေကိုတိုးမြင့်ပြီးတော့မွေးမြူဆောင်ရှောက်ကြတယ်။သာသနာတော်ကို အသက်ဆက်ဖို့အတွက်ဒီပြင်းနီးနဲ့အသက်ဆက်လို့မရဘူး။သာသနာပေါ်မှာဝင်ရောက်ပြီးတော့ဘုရားမြတ်စွာရဲ့တရားဓမ္မတွေကိုသင်ယူပြီးပြန်ပွားအောင်ဆောင်ရွက်နိုင်မဲ့ပုဂ္ဂိုလ်တွေကိုရှာဖွေပြီးတော့သာသနာတွင်မှာမွေးမြူကြရတာ။လောကမှာတိပင်းတွေပြန့်ပွားစေခြင်းနဲ့သီးနှံတွေပြန့်ပွားစေခြင်းနဲ့ဆိုရင်မျိုးစေ့တစ်ခုစိုက်ပျိုးကြရတာ။အဲ့ဒါလိုစိုက်ပျိုးမှ သီးနှံတွေဟာပြန့်ပွားပြီးတော့လာနိုင်တယ်ပေါ့။အဲ့ဒါမျိုးလိုပဲသာသနာတော်ဟာဆင်ဆက်မပြတ်ပြန့်ပွားဖို့ ဒီမြဲဖို့ဆိုတဲ့အခါမှာမျိုးကောင်းသားတွေကိုရှားဖွေပြီးတော့သာသနာတော်မှာပြောအောင်သာသနာတော်ရဲ့ပရိယပฏิပတ်ဆိုတဲ့သင်ယူရမယ့်အပိုင်းတွေကျင့်သုံးရမယ့်အပိုင်းတွေနဲ့ပျော်ရွှင်ပြီးသာသနာတောင်းကိုထမ်းဆောင်နိုင်အောင်လို့ဆိုပြီးအပေးကြရတယ်ပန်းထောက်ကြတယ်။တမဟာအပြည့်ပြောမယ်ဆိုရင်ယဟန်ခံတဲ့အလို့ဟာဘုရားဘာသာဝင်တွေတမန်ကြုံရဲလို့လုပ်တယ်လို့ ဒီလိုထင်ရမြင်ရတော့လေတကယ်တော့လေသာသနာအသက်ကိုဆက်ပေးတဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန်းဟာအတ္တမ76ရဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန်းဟာအတ္တမ76ရဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန်းဟာအတ္တမ76ရဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန်းဟာအတ္တမ76ရဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန်းဟာအတ္တမ76ရဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန်းဟာအတ္တမ76ရဲ့အလို့ဆိုဒုလုပ်တဲ့လုပ်ငန် ဒီတာသနာတော်ကိုစင်စက်မပြတ်နဲ့ပြန်ပွားတိုးတက်စေခြင်းလို့ရှိရင်ဘာလို့ကတာသနာမှာပျော်မဲ့မြေကောင်းသားတွေတာသနာတောင်းဝန်ကိုထမ်းဆောင်နိုင်စွမ်းရှိတဲ့အခြေချင်းရှိတဲ့မြေကောင်းသားတွေရှားပွေပြီးပန်းတောက်ပြီးတာသနာတော်တက်ဆက်ပြရတာဒီစင်လာဟာအမြဲတမ်းထင်ရှားခဲ့တယ်ဒီတတိယသင်္ဃာယနာတင်မှုအတွက် သာသနာတော်မှာဖြစ်ပေါ်လာမယ်အန္တရာယ်တွေကိုဖြေရှင်းဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်ဟာလူတွေကြားထဲမှာရှာမတွေ့တော့နောက်ဆုံးမှာပြမဘုံသွားပြီးတော့စွန့်ဤတတ္တိရှိတဲ့သာသနာကိုပြုနိုင်စွမ်းရှိတဲ့တိတ်တဆိုတဲ့ပြမကိုတန်ဃာတွေကသွားပြီးတော့တောင်းဆိုပြီးတော့လူပြေရအောင်ခေါ်ဆောင်ခဲ့ကြရတာလူပြေကလူဘဝရအောင်ခေါ်ဆောင်ပြီးတော့ထိုတန်ဃာတော်တွေအရှင်မြတ်ရဲ့အစီအစဉ်တွေအတိုင်းပ တတိယသံဃာယနာမှာသာသနာတော်မှာရှုပ်ထွေးလာတဲ့မြင်တွေကိုဖယ်ရှားနိုင်တဲ့မောဂလိပုတ္တတိတ်တမထေဆိုတာပြမပြေကပဲခေါ်ယူပြီးတော့လူပြေရောက်အောင်သင်္ကန်းကိုပို့ဆောင်ပေးတဲ့အခါမှာအခုလိုပဲရဟန်းဖြစ်ရောက်ရှိစေပြီးတော့သာသနာတော်မှာဖြစ်ပေါ်လာတဲ့ဘေးရန်တွေကိုဖြည့်ချင်းဆုံးဖြတ်နိုင်တဲ့ပုဂ္ဂိုလ်ကျော်တစ်ပါးအနေနဲ့သာသနာအသက်ကိုဆက်ပြေးခဲ့ကြတာလူပြေမှာရှာမတွေ့ရင်တောင်မှပဲရှေးတုန်းကတော့စွန့်နိုင်တဲ့ပုဂ္ဂိုလ်တစ်ကမ္ဘာလုံးမှာလိုက်ရှာပြီးတော့ရဟန်းဖြစ်ရောက်အောင်ဆောင်ရွက်ကြရတယ်ပေါ့အခုလဲကိုကိုယ်တိုင်ကသိနိုင်စွာမရှိကြတော့လဲပဲမြေကောင်းသားတွေသာသနာပေါ်မှာဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်တွေကြီးပွားတိုးတက်အောင်ကိုကနေပြီးတော့ထောက်ကူပြုပေးတာသာသနာပြုလုပ်ငန်းလို့ပြောရမှာပဲเนาะမိလိန်နဲ့မင်းဆိုတဲ့ဘုရင်ကြီးဘေးကုန်းနေမေးတဲ့အခါမှာပုဂ္ဂိုလ်တွေဆွမ်းရည်တတ္တိရှိပြီးဖြည့်နိုင်စွာမရှိကြတဲ့အခါမှာသေနာဆိုတဲ့နတ်သားကိုနတ်ပြည်လူပြည်ဘွားရောက်အောင်လုပ်လုပ်ပြီးတော့သင်္ကန်းဝတ်ပေးပြီးတော့စာပေကျမ်းဂန်သင်ကြားပေးလို့မိလိန်နာမင်းကြီးဖြည့်ရှင်းတဲ့မိတဲ့မိကုန်းတွေကိုဖြည့်နိုင်မဲ့ပုဂ္ဂိုလ်ကိုမွေးမြူကြခဲ့မွေးမြူခဲ့ကြရတယ်ပေါ့အဲ့ဒီပုဂ္ဂိုလ်နဲ့မွေးမြူပြီးတော့သာသနာရဲ့အသက်ကိုဆက်ခဲ့ကြရပြန်တယ်မြင်နိုင်စွာရှိတဲ့ရဟန္တာအရှင်မြတ်တွေကတော့အခုလိုဆောင်ရွက်ခဲ့ကြတာမြင်နိုင်စွာမရှိဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဖြစ်လောက်ကောင်းရဲ့ဒီပုဂ္ဂိုလ်ဖြစ်လောက်ကောင်းရဲ့ဆိုပြီးတော့သာသနာပေါ်မှာဝင်ရောက်နိုင်တဲ့အမျိုးကောင်းသားတွေရှာဖွေပြီးတော့လေ့ကျင့်သင်ကြားပေးရတာဟာသာသနာတော်အတွက်အရေးကြီးတဲ့အချက်တစ်ခုပဲ။မြတ်မတမိုင်းမြတ်မရာဇဝင်းကိုကြည့်လို့ရှိရင်အနောထမင်းလက်ထက်ကထေရဝါဒသာသနာကိုတည်ဆောက်ခဲ့တဲ့ရှင်အရဟံဆိုတာလည်းပဲဒီပုံစံပဲပေါ့။နတ်ပြည်ကနေပြီးနတ်သားတယောက်ကိုလူပြည်ရောက်အောင်ခေါ်ဖိတ်ခေါ်ပြီးတဲ့အခါလူဖြစ်လာတဲ့အခါမှာယဟန်အဖြစ်ရောက်အောင်ဝိုင်းဝန်းပန်းထောက်ချပြီးတော့သာသနာတော်မှာသင်ကြားရမယ့်တရားဓမ္မတွေကိုသင်ကြားစီပြီးတော့ဟောရှင်ရဟန်းဆိုတဲ့ပုဂ္ဂိုလ်ကျော်ဖြစ်လာတဲ့အခါမှာသာသနာအသက်ဆက်လာခဲ့တယ်ပေါ့အဲ့ဒါလို့ပမိုင်းကျောင်းနေကြည့်လိုက်မယ်ဆိုလို့ရှင်သာသနာတော်ပြန်ပေါ်အောင်ဆောင်ရွက်တာပုဂ္ဂိုလ်နဲ့ပဲဆောင်ရွက်လို့ရတယ်ပေါ့အဲ့ဒါကြောင့်မို့ပုဂ္ဂိုလ်တွေနဲ့လက်ဆင့်ကမ်းရဘုရားတရားတော်တွေမပြတ်ပြတ်အောင်လက်ဆင့်ကမ်းအဲ့တော့တို့တွေလည်းဒီကနေ့သာသနာအတွက်အသက်ဆက်နိုင်မဲ့ပုဂ္ဂိုလ်ဖြစ်လို့ဖြစ်냐သာသနာအတွက်အကျိုးရှိမဲ့ပုဂ္ဂိုလ်တရောင်တွေကပဲဖြစ်ဖြစ်တို့တွေရှင်ပါပရိက္ခရာဆုံးလင်းစွာလှူဒန်းပြီးတော့ယံဖြစ်ရောက်ဝဲဝန်းထောက်ပံ့ချင်းမြောက်ကြတယ်လို့ဆိုတာ ှိတုန်းကသာသနာပြုခဲ့တဲ့လုပ်ငန်းတစ်ခုတို့တပည့်ဟာဥဒ္ဒချတဲ့တပွင့်အနေနဲ့ပါဝင်ဆောင်ရွက်ကြရတာဖြစ်တယ်လို့ရဟန္တာရဟမမများကအစဘုရားဘာသာဝင်သူတော်စင်တို့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သာသနာပြုလုပ်ငန်းကိုကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း